ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်း1ကိုတင်ပြထားပါတယ်။ဒီကိုဗစ် -19 ကူးစက်ချိန်မှာပဲရှေ့ဘက်ထဲကြောင်းပြန်ဖွင့်ရတော့မှမို့လူစုလူဝေးပြန်ဖြစ်မှာစိုးရိမ်ရပြီးကာကွယ်ရေးစည်းကမ်းတွေကိုလိုက်နာနိုင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ကြောင်းပြန်ဖွင့်ချိန်ဒီကမ္ဘာကာယောဂါကြီးကူးစက်မှုကိုရှော့ချနိုင်အောင်ဘာတွေကိုအဓိကလိုက်နာနိုင်ဖို့ဘယ်လိုစီစဉ်ဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်မြို့ကဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay, ရေးပေါ်စုစုဆရာဝန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာ။ကျွန်တော်တို့ဒီရှေ့ဘက်ထဲမှာကျောင်းတွေပြန်ဖွင့်တော့မယ်ဆိုတော့လူတွေပြန်စုမိပြီးတော့ဒီကိုဗစ်ကူးစက်နိုင်မှုအသက်နိုင်ဆုံးရောကြနိုင်တဲ့ပေါ်ဆရာနော်အဓိကဘာကိုစပြီးဆရာအကြံပေးနေလဲဆရာလက်တွေ့လည်းလုပ်နိုင်တာပေါ့
ကိုဗစ်ဒီကာလာကြီးအတွင်းမှာပေါ့နော်ပညာရေးဝန်ကြီးဌာနအနေနဲ့လည်းကျောင်းသားတွေရဲ့ပညာရေးအတွက်ပြန်လည်စတင်တော့မယ်ဆိုတဲ့အခါကျတော့လူစုလူဝေးကိစ္စဆိုတာကတော့ပြန်ဖြစ်လာနိုင်တာပေါ့နော်ပြန်ဖြစ်လာနိုင်တဲ့အခါမှာကျောင်းလည်းဖွင့်ရမယ်ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေလိုက်နာရမယ်ဆိုတော့ဒါပညာရေးဝန်ကြီးဌာနအနေနဲ့ဒီအရာတွေကိုလိုက်နာနိုင်ဖို့ပြင်ဆင်နေတယ်တော်တော်များများပြည့်ပြည့်စုံစုံတော့ထုတ်ပြန်ပြီးသားတွေတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဘာတွေကိုလိုက်နာဖို့အတွက်ဘယ်လိုပြင်ဆင်သွားကြလဲ
။ဒီမှာတော့လူတွေပြန်စုမယ်ဆိုတော့လိုက်နာရမယ့်ကိစ္စကတော့ထုံးတဲ့အတိုင်း COVID-19 ကာလမှာကာကွယ်ပစ္စည်းတွေဖြစ်တဲ့နှာခေါင်းဆီးတွေတက်တဲ့ကိစ္စတို့အပေါ်ကနေပြီးမျက်နှာကိုအုပ်တဲ့ face shield တွေတက်တဲ့ကိစ္စတို့ကျောင်းသားတွေပြန်စုမယ်ဆိုရင် social distancing အကြောင်းမှာဒီ job pay ကစာသင်ကုန်တွေစီစဉ်ဖို့နောက်တစ်မျိုးကတော့လက်ကိုပုံမှန်ဆေးတာတို့ပစ္စည်းတွေကိုထိတွေ့ကင်တွယ်ပြီးတိုင်းဆေးတာတို့ချောင်းဆိုးတယ်နာစီးရယ်ဆိုရင်တောင်းဝန်မသွားဘူးဒီလိုစီမီစီကန်နေအသေးစိတ်တွေထုတ်ပြန်ထားတာတော့ရှိပါတယ်အဲ့ဒီအရာတွေကိုလိုက်နာနိုင်မှသာလျှင်စနစ်တကျနဲ့အကြောင်းကိုပြန်ဖွင့်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လိုက်နာတာသေချာအောင်အဓိကဘာလုပ်ဖို့လို့မထင်လဲ
ဒီလိုက်နာရမယ့်လူတွေအကုန်လုံးကဒါတွေကိုတည်တည်ချာချာသိနေဖို့လိုတယ်ထပ်ခါထပ်ခါ remind လုပ်တဲ့ခေါင်းပေါ့မဆရာဆရာမတယောက်ကစာသင်ခန်းထဲကိုဝင်လာပြီဆိုရင်စာစမသင်ခင်ဒီ covid နဲ့ပတ်သက်တဲ့ဘယ်လိုလိုက်နာရမယ့်ဆိုတဲ့အကြောင်းကို5မိနစ် briefing ပေါ့လေရှင်းပြပြီးတော့ရှင်းပြတဲ့အချိန်မှာပဲတခါတည်းစစ်ဆေးတာမျိုးပေါ့ကျောင်းသားတွေအားလုံး social distancing အတိအကျရှိတာ mask တွေ face shield တွေတရားတတ်ထားသလားသူတို့နေပုံထိုင်ပုံဘယ်လိုရှိသလဲတယောက်ယောက်ကမြန်ဟိုနာဆေးချောင်းဆိုးနေသလားဒီ covid ကာကွယ်ရေးနဲ့မအဆက်တဲ့ဟာမျိုးများရှိတာမျိုး check လုပ်လိုက်ပြီးတရားတော့မှစာစသည်ကောင်းမယ်တူတယ်တကယ်တော့ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေဒီအရာတွေကိုတကယ်လိုက်နာဖို့ဆိုတာလည်းပဲအနည်းငယ်ကြီးကြပ်ဖို့အတွက်တစုံတယောက်ကနေပြီးတော့ဒီကလေးရဲ့ပြုမှုဆောင်ရွက်မှုကနေတိုင်းစားသောက်မှုတွေရောပဲဥသက်ကာကွယ်ရေးအတွက်အစဉ်ပြေရလားဒါတွေအတွက် supervise လုပ်ဖို့အတွက်ဒီဆရာဆရာမတွေမှာပဲတခါတာဝန်ကရှိလာပြန်ဟောနောက်တစ်ခါကျတော့ဒီကလိုက်နာနိုင်ဖို့ဆိုတဲ့ကိစ္စကလည်းပဲဒီကျောင်းနေမှာကြိုတင်ပြင်ဆင်ထားတဲ့နေရာကြီးအဓိကအရေးကြီးတာပေါ့ခုံတွေအခန်းတွေဒီဝင်တွေအတွက်ဒီလက်ရှိရုပ်အစဉ်သိရှိတာဘေးစင်တွေအစဉ်သိရှိတလားဒါမျိုးတွေလည်းစဉ်သိပြုလုပ်ထားဖို့လိုတယ်ကလေးတွေရဲ့စားရေးတောက်ရေးသူတို့ရဲ့မုတ်စားစင်ချိန်တွားရလာတဲ့နေရာ toilet ဟိုဝင်ပေါက်ရှောက်လန်းဒီလိုမျိုးတွေမှာရောပဲချုပ်တင်ပြင်ဆင်မှုတွေရှိတယ်နောက်တစ်ခုကကျတော့တကယ်ရေးကြည့်တာကတော့ကလေးတယောက်မှာတဏှာရှိပွဲ covid-19 နဲ့ပတ်သက်လို့လက္ခဏာတွေတကယ်လို့များရှိခဲ့လို့ရှိရင်လည်းဆရာဆရာမတွေအနေနဲ့သိနိုင်ရမယ်ဒီကလေးကိုမိဘတွေနဲ့တိုင်ပင်ပြီးတော့ဤဆိုင်ရာကျန်းမာရေးဌာနတွေကိုလွှဲပြောင်းပြီးတော့ကုသစေတာမျိုးနောက်ကလေးကိုပြန်ပြီးတော့ပြုစုကူတာဖို့အတွက်အိမ်ကိုပြန်ခေါ်တဲ့ဟာမျိုးနောက်တစ်နေ့မှလည်းပဲဒီလိုလက္ခဏာတွေရှိနေရင်လည်းပဲကျောင်းကိုမလွတ်ဖို့ဒီလိုအခြေအနေမျိုးတွေလည်းပဲကြိုတင်ပြီးတော့ပညာပေးထားတာရယ်ပညာပေးတာကိုလိုက်နာမှုရှိမရှိရယ်ဒါတွေတော့ဒီချာချာတော့ကျွန်တော်တို့လည်းအခုမှပထမဆုံးအချိန်ပြန်ဖွင့်မှာဆိုတော့စမ်းသပ်ပြီးတော့ကျွန်တော်တို့ဖွင့်တဲ့ကာလမျိုးလိုပဲလုံးလုံးတည်းယူဆထားဖို့လိုပါတယ်ကျွန်တော်တို့ကျန်းမာရေးဌာနဘက်ကလည်းပဲစိုးရိမ်ပါတယ
်ဟုတ်ကဲ့ဆရာရတော့ဒီကျောင်းဘက်ကတော့အတက်နိုင်ဆုံးပြင်ထားတဲ့အနေအထားမှာဒီကျောင်းသူကျောင်းသားတွေဘက်ကရောအထူးသဖြင့်ဆရာရဲ့ဆရာဆက်စပ်ချင်းပြောရတဲ့နှာခေါင်းစည်းနဲ့ပတ်သက်လို့ပေါ့နော်မတ်စတတဲ့နေရာမှာခုနဆရာပြောတဲ့ဒီမုတ်စားအစင်းချိန်မှာနှာခေါင်းစည်းကိုဘယ်လိုဆရာတကယ်လက်တွေ့မှာလဲ
ကျောင်းတက်တဲ့အရွယ်ကြီးဆိုတာကသူကငယ်သေးတဲ့အရွယ်ကြီးဖြစ်တယ်လေသူတို့ဘာသာသူတို့နားလည်အောင်လုပ်နိုင်ဖို့ထက်ကြီးကြပ်ပြီးတော့စောင့်ကြည့်ပြီးတော့သူတို့ပြုပြင်ပေးဖို့ဟာဘူအရေးကြီးမယ်လို့ထင်တယ်နော်အဲ့မှာမုတ်စားအစင်းချိန်မှာလည်းပဲတက်နိုင်ရင်တော့တကယ်တော့ကျန်းနိုင်ငံတွေမှာဆိုရင်တော့အစားအသောက်နဲ့ပတ်သက်လို့ကကိုယ်အိမ်ကနေကိုယ့်အကူပြင်ဆင်ပြီးယူလာတဲ့မုတ်ပွဲတေးစာကိုပဲဟိုတကယ်တော့ dining room လို့ဘာလို့ဒီမှာမုတ်ဈေးတန်းလို့ဘာလို့မှာသွားပြီးတော့ စားရမယ်ဆိုရင်တော့လူငယ်လူရွယ်ကလေးတဘာဝအရာတော့ပြန်လူစုတဲ့ကိစ္စ social distancing ရတော့နည်းနည်းတော့ခက်သူတို့ရဲ့ social distancing နဲ့ထားတဲ့ခုံတွေမှာပဲစားခိုင်းမလားပေါ့နော်ဘာကြောင့်လဲဆိုတဲ့အခါကျတော့မုတ်စားမယ်ရေတောက်မယ်ဆိုတဲ့အချိန်မျိုးမှာ mask နဲ့ face shield ခဏယာယီချွတ်ရတဲ့အချိန်မှာအရေးကြီးတာ social distancing ရှိနေတဲ့အချိန်မျိုးမှာချွတ်ပြီးစားရင်တော့ပြဿနာမရှိနောက်တစ်ခုကျတော့စားနေရင်းနဲ့လည်း mask တွေပေးတာတို့အနေနဲ့စွဲနေတာတို့အချိန်မျိုးမှာ mask ကိုလဲရမလားမတ်အတိကိုရနိုင်မလားစဉ်းစားရဖို့လိုတာပေါ့နော်နောက်တစ်မျိုးကတော့ကျောင်းနေမှာတောက်ရည်ကအိမ်ကနေပြီးတော့ရည်သမူးလေးနဲ့ကိုယ့်အကူယူလာတဲ့ဟာမျိုးကပို့ပြီးတော့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့ထင်တယ်ဘာလို့လဲဆိုတော့ water dispenser တွေထားတယ်တချို့နေရာမှာတောက်ရည်အိုးစင်တွေထားတယ်ဒီလိုနေရာမျိုးမှာလည်းပဲအားတဲ့အချိန်မှာပလေးတွေကလွတ်လိုက်တဲ့အချိန်မှာတနေရာရဲ့ကိုစုပြုံပြီးတော့တွားပြီးတော့တောက်ကြမှာပဲဒီ social distancing ကပြတ်သွားပြန်နောက်ပြီးတော့တောက်တဲ့အချိန်မှာဒီ mask နဲ့ face shield နဲ့ဖြုတ်ပြီးတော့တောက်ကြမှာပဲဒါမျိုးတွေကြောင့်ရည်တံခုကိစ္စရည်ခုကိစ္စတွေတကယ်လို့မြန်မာပါလာနိုင်တဲ့ကလေးတွေအိန္ဒိယနဲ့မပြင်ဆင်ပေးနိုင်လို့ဖြစ်ဖြစ်ဒီမတက်နိုင်လို့ဖြစ်ဖြစ်ဒီမပါလာနိုင်တဲ့ကလေးတွေအတွက်လည်းကျောင်းနေရာရည်တံခုဝေပေးတာတို့ဒါမျိုးတွေစီစဉ်နိုင်ရင်တော့ကျောင်းတွေအတွက်တော့ကျွန်တော်တို့ပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီလူလဲစုနိုင်တယ်သတိလဲထားသင့်တာကတန့်စင်ကန်သုံးတာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့ဒါနဲ့ပတ်သက်လို့ရော
တန့်စင်ကန်သုံးတာလည်းခုနလိုပဲတန့်စင်ကန်ကိုတွားမယ်ဆိုရင်ဆရာဆရာမတွေကကြီးကြပ်ရမယ်သဘောရှိတယ်အလှည့်နဲ့သွားတဲ့ဟာမျိုးဘုံသူလွှတ်လိုက်တဲ့အချိန်မှာအားတဲ့အချိန်လေးမှာအားလုံးကဒီကိုစုပြုံပြီးတော့သွားကြတဲ့အခါမျိုးမဖြစ်အောင်လို့တန်းတင်ကန်ကိုသွားတဲ့လမ်းမှာဆရာဆရာမတယောက်ကြီးကျက်သို့မဟုတ်လည်းဝန်ထမ်းတယောက်ကြီးကျက်ပြီးတော့ social distancing နဲ့စီကိုင်းတယောက်ဝင်ပြီးရင်တယောက်ပြန်ထွက်အဲဒီသဘောမျိုးတန်းတင်ကန်ထွက်လာရင်လက်ဆေးဖို့ဒီ mask တွေပါတယ်ညာတွေတန်းတင်ကန်ဆိုတာနည်းနည်းတော့ပို့ပြီးတော့အန္တရာယ်ကြီးတာကအလုံးကန်လေအများအပြားတန်းတင်ကန်တွေကအားလုံးလုံးမြောင်လုပ်ထားတာဆိုတော့ဒီထဲမှာတရားရောက်ကချောင်းဆိုးပြီးတော့နှာချေပြီးတော့ဒီခန်းထဲမှာထားရခဲ့မယ်ပြန်ထွက်လာမယ်နောက်တစ်ယောက်ကလည်းနောက်တစ်ခါပြန်သွားမယ်ဆိုတော့တန်တန်ကန်တော့သွားတဲ့အချိန်မှာဒီ mask နဲ့ face shield လည်းပဲထောက်လျှောက်တတ်နေရမယ်သဘောရှိတယ်ပေါ့
ဟုတ်ကဲ့ဆယ်ဒီအမိုက်ပိုးတွေကိုခြိုင်တာတွေ့တဲ့အနေထားတွေမှာရော
တကယ်တော့ကျောင်းတွေမှာတကယ်ရှိသင့်တာကတော့အမိုက်ပိုးကိုပွင့်ထည့်ရတဲ့ဟာမျိုးမဟုတ်ပဲနဲ့ခြေနင်းပွင့်တဲ့ဟာမျိုးကျောင်းတွေမှာစီစဉ်ရမှာနောက်ပြီးတော့ဒီအမိုက်တွေတခြားတွေထိပြီးတဲ့အခါတိုင်းလက်စေးဒီလိုဟာမျိုးတွေကြည့်ကြပေးဖို့လို့လုပ်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ